မြန်မာဆိုရဘက်ကဒုနိုင်ငံခြားရေးဝန်ကြီးဦးကျော်တင်ဦးဆောင်တဲ့အထူးတန်ကိုယ်စားလှယ်အဖွဲ့ဟာရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေတွေပါဝင်နှစ်နိုင်ငံခြားကိစ္စတွေကိုဒီကနေ့ဒီဇင်ဘာလ17ရက်ဗုဒ္ဓဟူးနေ့မှာဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေနဲ့ဒါကာမြို့မှာတွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။မနစ်အောက်တိုဘာလဇန်ကရခိုင်ပြည်နယ်မောင်တော်ဒေသမှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်ပိုင်းကစလို့ပြီးခဲ့တဲ့သတင်းပတ်အထိရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးကြသူ6000ကျော်ကျော်ရှိတယ်လို့ဘင်္ဂလားဒေ့ရှ်ခြေဆိုင်ကုလသမဂ္ဂယုံကသတင်းထုတ်ပြန်ထားပါတယ်ဘင်္ဂလားဒေ့ရှ်အစိုးရဘက်ကမြန်မာထူးတန်ကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံတဲ့အချိန်ဒီကိစ္စကိုတင်ပြလာရင်ဆွေးနွေးသွားမှာဖြစ်တယ်လို့လည်းမြန်မာသမ္မတယုံပြောခွင့်ရပုဂ္ဂိုလ်ဦးစော်ထေးကပြောဆိုခဲ့ပြီးနှစ်နိုင်ငံနယ်ဆက်လုံခြုံရေးတင်းကျပ်ထားတဲ့အခုလိုအချိန်မျိုးမှာလူ6000ကျော်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးတယ်ဆိုတဲ့ပြောဆိုချက်ပေါ်မှာမေးခွန်းထုတ်ခဲ့ပါတယ်မြန်မာဒုနိုင်ငံခြားရေးဝန်ကြီးဦးကျော်တင်ဦးဆောင်တဲ့အထူးတန်ကိုယ်စားလှယ်အဖွဲ့ရဲ့ဒီခီးစဉ်တွင်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာပါဝင်နိုင်ငံခြားရေးဝန်ကြီးနဲ့တွေ့ဆုံနိုင်ပွဲရှိပါတယ်